မင်္ဂလာပါစိတ်တမှုရထရဲ့ automatic negative thoughts pocket 3 final ကနေအလုံးကိုပြန်ပြီးကြိုဆိုလိုက်ပါတယ်အရှိ episode တွေမှာအရှိအပိုင်းတွေမှာ automatic negative thought ရဲ့အကြောင်းနဲ့ automatic negative thought အမျိုးအစားတွေကိုဖြည်းဖြည်းစုံစုံပြောခဲ့ပြီးပြီဆိုတော့ဒီနေ့မှာအဲ့ဒီ automatic negative thoughts တွေကိုတို့ရင်ဘယ်လိုအကျော်ဖြတ်မလဲဘယ်လိုကျော်လွှားရမလဲဘယ်လိုရှော့ချနိုင်မလဲဆိုတဲ့အကြောင်းကိုဆွေးနွေးတော့မှာဖြစ်ပါတယ်ပထမအဦးဆုံး automatic negative thought တွေကိုရက်ချင်တယ်ရှော့ချချင်တယ်ကျော်လွှားချင်တယ်ဆိုလောမယ့်အရာကိုယ့်ရဲ့အတွေးတွေကိုကိုမယုံပါနဲ့ That's mean every automatic negative thoughts တွေကိုမယုံပါနဲ့တို့ရရလေကိုထင်တာကိုအမှန်ကြီးထင်နေတယ်ကိုထင်တာကြီးကိုတကယ်ကိုအဟုတ်ကြီးပဲ So အဲ့တော့ challenge လုပ်စရာရှိတာက Don't believeeverything you think ကိုတွေးရမြကိုထင်ရမြဟာရီကိုတကယ်အစ်စ်အမှန်ဆိုတာကိုချက်ချင်းကောက်ချက်မချပါနဲ့ချက်ချင်းမယုံပါနဲ့ဒီလိုနည်းအားဖြင့်တို့ရဲ့ automatic ဖြစ်ဖြစ်သွားတဲ့ negative thought တွေကိုရှော့ချနိုင်တယ်လို့အဲ့ဒီ automatic negative thought အကြောင်းမလို့ပြစ်လာနိုင်တဲ့မကောင်းတဲ့ consequences တွေကိုလည်းချော့ချနိုင်ပါလိမ့်မယ် So the foremost important one is don't believe your thoughts ဟေးနောက်တစ်ချက်ကကိုယ့်ကိုယ်ကိုမေးခွန်းနေမေးပါကိုယ့်ရဲ့အတွေးတွေကိုမေးခွန်းတွေထုတ်ပါအဲ့လို ultimate negative thoughts ဖြစ်လာပြီးဘာပြီးဆိုလို့ရှိရင်အတွေးတွေဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီအတွေးတွေကမှန်ကောမှန်ရဲ့လား Is this thought true ဆိုရဲမေးခွန်းကိုမဖြစ်မနေမေးပါပြီးတော့အဲ့ဒီအတွေးတွေကငါထင်တယ်လို့ဟုတ်ရဲ့လားငါ့ဘောဘလို့ဖြစ်စီမှာလဲဆိုရဲမေးခွန်းမျိုးတွေမေးပါဆိုဒီလိုမေးခွန်းတွေထုတ်နေတယ်ဒီလိုတွေလုံနေတာကပြန်လွှင်းတဲ့သဘောလေးကိုနည်းနည်းတော့တက်ရောက်တယ်လို့ရှိပြီမယ်လို့အတွေးလွန်ချင်းတို့အစိုးရင်လွန်ချင်းတို့ဖြစ်မှာဘို့တော့မပူပါနဲ့အဲ့လိုတွေဖြစ်ဖို့ရာအကြောင်းရင်းနေပါတယ်ဘာနဲ့အဲ့လိုတွေမဖြစ်အောင်ထိရမလဲဆိုတော့သတိတရားအရေးကြီးဆုံးပါပဲသတိရှိဖို့လိုပါတယ်သတိရှိတဲ့ခါမှကိုယ်အတွေးပေါ်လာတိုင်းပေါ်လာတိုင်းကိုကိုယ်ကသိပါသတိရှိခါမှကိုယ့်ရဲ့အတွေးတွေကိုမေးခွန်းပြန်ထုတ်နိုင်ပါဘူး။တတိရှိကမှအဲ့ဒီမေးခွန်းတွေထုတ်နေရင်နဲ့မျိုးတွားတဲ့ဇက်လန်ကြီးကိုရက်တန်နိုင်ပါဘူး။အကြောင်းမလို့ပထမဦးဆုံးမှာတကယ်တကယ်တည်းအရေးကြီးဆုံးလို့ပြောရမှာတော့ရတတိဆိုရင်တော့ပုံမှန်ပါလိမ့်မယ်။ Okay. Now နံပါတ်3ချက်ကကြတော့negative thoughts တွေရှိလာပြီဆိုလို့ရှင် write it down ရေးချပါဥပမာအဲ့ဒီအချိန်နေမှာရေးချလို့ရတဲ့အချိန်နေဆိုလဲစာအုပ်ထဲမှာရေးချလိုက်တနည်းအားဖြင့်မှာရေးထားလိုက်ဒို့မဟုတ်ကိုကမှတ်မိထားတယ်ဆိုလို့ရှင်လဲညကျရေးလိုက်အဲ့လိုပေါ့ journaling လုပ်တဲ့အချိန်တစ်ခုခုလောက်ပဲပေးပြီးမှဖြစ်ဖြစ်ရေးလိုက်အဲ့ကွ negativeautomatic negative thought တွေကိုချရေးထားပါများရင်များရင်အားတွေပြန်ဖက်ကြည့်လို့ရှိရင်လေအားဘာမဟုတ်ဘူးဆိုတော့တဘောပေါက်လာလေဖြည်းဖြည်းချင်းလေပြန်ပြီးရင် error တွေကကိုယ်ဘယ်လောက်ထိများ handful ဖြစ်စေလဲဆိုတာကိုကိုယ်ကတဘောပေါက်လာလေဟို like evidence ဒီပေါ့ကွာကိုယ့်ရဲ့ negative thoughts တွေကကိုယ်မကောင်းစေဘူးဆိုတဲ့ evidence တွေရသွားတာပေါ့အဲ့လိုချရေးလိုက်ခြင်းအဖြစ် so ရေးချခြင်းကလည်းအရေးကြီးပါတယ် now personify လို့ပါ negative thoughts တွေကိုကိုယ့် inner critic တွေပေါ့နော် negative thoughts တွေဆိုတာအတဲရနေကိုယ်တောင်းလျှောက်ဟာဝေဖန်နေတဲ့ဟောသူများကိုလိုက်ဝေဖန်နေတဲ့ကောပြောရမယ်ဆိုရင်အထဲကကိုယ့်အတွင်းထဲမှာရှိတဲ့မကောင်းတဲ့အရာကြီးတစ်ခုပါ so အဲ့တော့အဲ့ဒီအရာရှိပါလားဆိုတာကိုကိုယ့်အတွင်းထဲမှာအဲ့လိုမကောင်းတဲ့အရာတစ်ခုရှိပါလားဆိုတော့ဟာမျိုးမြင်အောင်ကြည့်ကြည့်ပေါ့ဟိုဓမျိုးနဲ့ပတ်သက်ပြီးလေအကုန်လုံးလည်းကြားဘူးပါလိမ့်မယ် like Mexican ပုံပြင်လေးဆိုပြီးမှလေတည်ရမှာကြားဘူးရမှာဗာလဲဝံပလွေတင်းရဲ့အတွင်းစိတ်ထဲမှာဝံပလေနှကောင်ရှိတယ်အဖြူတစ်ကောင်နဲ့အမဲတစ်ကောင်ပေါ့တမင်အဖြူဆိုတာကတော့သူတော်ကောင်းဝံပလွေပေါ့ထားပါတော့အမဲဆိုတာကမကောင်းတဲ့ဝံပလွေပေါ့အဲ့ဒီနှကောင်ကလည်း all the time fighting each other တင်းရဲ့အတွေးတွေကအဲ့ဒီအကောင်တွေကိုအစာကျွေးနေတာပဲပေါ့တကယ်လို့ကွာ birthday တွေ့ရဆိုရင်အဖြူကောင်ကိုအစာကျွေးတယ်နဲ့တူတယ် negative twin အမဲကောင်ကိုအစာကျွေးတာနဲ့တူတယ်အစာပိုွားတဲ့ကောင်ကနိုင်သွားပဲပေါ့ဇာတ်ရအဖြစ်လေကြာမှုမှာပါအဲ့လိုပုံပြင်လေးတွေဇလန်လေးတွေဆိုတော့အကိုရဲ့အတွင်းထဲမှာအဲ့ဒီလိုမကောင်းတဲ့တကောင်ရှိနေပါလားဆိုတာကိုမတိမှတ်ပြုထားပေးဖို့လိုတယ်သိထားပေးဖို့လိုတယ်ပေါ့နော်ဆိုတော့ negative thinking စေကအဲ့ဒီမကောင်းတဲ့အရာကြီးစရာနေလာရဲဆိုပြီးမှမြင်အောင်ကြည့်လို့ရတယ်ပေါ့ဆိုအရာဆိုရင်တော့ခွေးဝေးချာချာတိမယ်ပေါ့ဒါဥပမာရင်းနဲ့တင်စားပြီးပြောတာเนาะဟိုဒါဟိုလိုမျိုးတကယ်ကြီးပဲကွာကို့အတွင်းထဲမှာမကောင်းဆိုးဝါးကြီးတကောင်ပဲရှိနေတယ်လို့တော်ပြီးမမြင်လဲเนาะဥပမာအနေနဲ့ပဲတင်စားပြောတာပါအဲနောက်ထပ်နံပါတ်၅ချက်ဒိုရီရဲ့ negative positive ကအရှိမအပီဆိုမှာပြောခဲ့တယ်လို့ပဲ repetitive အရင်ဖြစ်တယ်ခဏခဏထက်ကထက်ကဖြစ်နေတာအဲဒါကိုသတိထားမိရင်သိလိမ့်မယ်ဒို့မဟုတ်ခဏကလို့ချရေးထားရင်သိလိမ့်မယ် repetitive ဖြစ်နေတယ်ဆိုတော့ဆိုအဲ့တော့ဒါရခဏခဏလာနေတာကွာပြင်းစရာအဲ့ဒီ negative thoughts တွေကိုပြင်းစရာအတွေးတွေလို့မြင်တယ်ကိုစူးစမ်းဖို့လိုတယ်။ဟောက်ကွာလာရမိသားကြီးက Come on ပြင်းစရာကောင်းလိုက်တာ။ No way ဒီအတွေးတွေဒီဇက်လည်းပဲအဲကြောင့်ထက်နေပြီ။ပြင်းစရာကောင်းလိုက်တာ။အာလာပြီမိတ်ဆွေဟောင်းကြီး။ဟာလာပြီအဲကြောင့်ထက်နေတယ်တပြားဟောင်းကြီးဖွင့်မြင်ပြီ။အာ old thought again coming ။စားရအဖြစ်အဲ့လိုမျိုး boring ပြင်းစရာကောင်းပါလေလားဆိုတော့အမြင်မျိုးနဲ့မြင်နိုင်မှုလိုပါတယ် negative thoughts တွေကိုအဲ့တော့ negative thought တွေပေါ်လာတိုင်းပေါ်လာတိုင်းသူ့ရဲ့ dominant မဖြစ်အောင်ဆိုလို့ရှင်ဟုတ်လားဒီကောင်လကားပါပြင်းစရာကောင်းလိုက်တာခဏခဏပဲပေါ်လာနေတယ်ဟုတ်ဒီလိုမျိုးလေးမြင်ပေးလိုက်ပါ now နံပါတ်6အချက်က every negative thoughts တွေကိုပြန်ပြီးမှ positive အမြင်နဲ့ပြောင်းမြင်နိုင်အောင်ကြိုးစားပါစီမံပါ like automatic negative thoughts တွေကအဲ့ဒါတွေကို positive empowering thoughts လို့ခေါ်တယ်အတူကောင်းအတူအနေနဲ့မှတ်မယ်ဆိုလို့ရှိရင် automatic negative thoughts က ant ပေါ့ ants ပြောရစိတ်တယ်လို့လေနော် like ant ant အရှိရာautomatic negative thought now positive empowering thought ဆိုလဲ ped bad ပေါ့ဒီ motivation like pat လို့မှတ်ထားလို့ရတယ် so အဲ့တော့အဲ့ဒီ ants တွေကို pat ဖြစ်အောင်လုပ်ပါနော်အဲ့ဒီပျော်စိတ်ကလေးတွေကိုအိမ်မွေးတိရစ္ဆာန်ဖြစ်သွားအောင်ပေါ့ခွေးကလေးအကြောင်းကလေးတွေလို့သဘောမျိုးဖြစ်သွားအောင် so ants တွေကို pat ဖြစ်အောင်လုပ်ပါအဲ့တော့ automatic negative thought ဥပမာကွာထားပါတော့လုပ်ငန်းခွင်မှာအမားရွင်တစ်ခုလုပ်လိုက်တယ်ဒါပါတစ်ခုလွဲသွားတယ်လွဲချော်သွားတယ်အမားရွင်လုပ်လိုက်တယ်ဆိုတို့ရဲ့ automatic negative thought ကဘယ်လိုတွေးလဲဟာငါရောကွာ အမြဲတမ်းပြဿနာပဲရှာမိနေတာပဲ။ငါဒီအလုပ်မှာတော့တော်တော်အဆင်မပြေပါဘူး။ငါတော်တော်ညံ့နေကောင်းပါလား။နာဒီအလုပ်နဲ့တော့ကြိုက်တဲ့ကောင်မဟုတ်ဘူးထင်ပါရဲ့။စားရီအားဖြင့် negative thoughts တွေဖြစ်လာပြီးထားပါတော့။အဲ့ဒါကို positive အနေနဲ့ဘယ်လိုပြန်တွေးရမလဲဆိုတော့အဲ့ဒါကို reframe ပြန်လုပ်ပေးရတယ်။ဘယ်လို reframe လုပ်ရလဲဆိုတော့ okay ငါကတော့ပြဿနာဖြစ်သွားတယ်အလုပ်မှာ။ဒီပြဿနာဖြစ်သွားတယ်ပေါ့။ဖြစ်သွားတယ်ငါဒီအလုပ်ကိုတော့ငါဆက်ပြီးမှတော့လုပ်နေရမှာပဲအလုပ်ကိုပုံမှန်သွားနေရမှာပဲလုပ်ပဲလုပ်ရမှာပဲတခါတလေအမားဆိုတာဖြစ်တတ်တာပဲဆိုဒီတော့လုပ်နေကြပုံစံအတိုင်းပဲသွားနေကြပုံစံအတိုင်းပဲဆက်သွားမယ်ဆက်လုပ်မယ်ပေါ့ဒီမျိုးလေး positive လေးတွေးလိုက်တာပေါ့အဲ့တော့ငါအမြဲတမ်းညံ့နေတာပဲကွာငါတင်ချာဆိုလို့ရှိရင်ကွာအမြဲတမ်းပဲကြပဲကြနေတယ်ငါတော့အသုံးမချရတဲ့ကောင်မရှိတော့ဘူးထင်ပါတယ်အဲ့လိုမျိုး automatic negative talk ကနေ positive လို့ပြောရမှာလဲဆို okay ဒီတစ်ခေါက်ငါညံ့ပြီးတော့တင်ချာဘာသာရဲ့ကိုငါကြရသွားတယ်ငါစူးစမ်းမှရမယ်စူးစမ်းလို့ရှိရင်ဟာနောက်တစ်ခေါက်ဆိုရင်ဒီဘာသာရဲ့ကိုကြချင်မှကြတော့မယ်မကြအောင်လည်းငါစူးစမ်းမယ်စားရရာဖြင့်ပြန်ပြီးမှ positive စံပြန်ပြောင်းပေးရတယ်အဲ့ဒါလိုပြောင်းတဲ့အခါမှာလဲ realistic ဆိုဆယ်ရမယ်နော် realistic မဆယ်တဲ့ဟာတွေလျှောက်ပြီးမှ positive လုပ်လို့ replace ပြန်လုပ်လို့မရဘူးမဖြစ်နိုင်တဲ့ဟာတွေနဲ့တွားပြီးမှအတင်း positive စံနေလို့မရဘူးဒီတော့ကြတော့ automatic negative thoughts တွေရှိလာရင် positive negative thought ကိုပြောင်းမှာ but be realisticအဲ့လိုဟာလေးရီဆိုရင်လည်းချရေးထားလို့ရတာပဲလေနော် negative ဖြစ်လာပြီဆိုငါရဲ့စိတ်ထဲမှာ automatic negative တော့ဒီလိုဖြစ်လာတယ်အဲ့ချရေးထားတဲ့ဟာလေးကိုကြည့်ပြီးမှဒါဆိုရင်ဒီလိုလေးပြောင်းလိုက်လို့ရတာပဲပေါ့ like အယုတ်ဆက်တလိုမျိုးတင်ချာတွက်တလိုမျိုးဂိမ်းဆော့တလိုမျိုးအဲ့ဒါလိုနီးနဲ့ automatic negative တော့ကနေ new thoughts တွေ positive thoughts တွေတို့ refrain လုပ်လို့ရတာပဲလေနော် and finally ခုနကပြောတဲ့ထဲမှာလည်းပါသွားတဲ့ should statement တွေတို့မို့ assurance statement တွေအဲဒီလိုမျိုးတောက်လျှောက်ွားဒီလိုလှုပ်တင်နေဟိုလိုမလှုပ်တင်ဘူးဟိုလိုဖြစ်ခဲ့တဲ့နာကွာဒီလိုမဖြစ်ခဲ့တဲ့ဟိုဆိုတော့ should တွေကိုလည်းတို့တွေ refrain လုပ်လို့ရပါတယ်အဲ့တော့ I should တို့ I should not တို့ဆိုရဟာတို့တွေကကောင်းမှုမှုဒါလည်းတူတူပဲ realistically ပြန်ပြီး positive စံနဲ့ statement တွေဖြစ်အောင်ပြန်ပြောင်းပေးရမယ်ဟုတ်လားငါစလိတ်မတောက်ခဲ့တဲ့မှုကွာ I shouldn't smoke စလိတ်မတောက်ခဲ့တဲ့မှုကစလိတ်မစွဲခဲ့တဲ့မှုအခုကြတော့ငါတွေမငှောက်ဘူးအကုန်လုံးဒုက္ခတွေပဲချလည်းဖြစ်နေပြီဆိုအဲ့လိုမျိုးဆိုရင်ဘယ်လိုပြောနိုင်လဲ I am not the kind of person who smoke နော် I choose not to smoke စလိတ်မတောက်ဘူးအဲဒီစလိတ်တောက်တဲ့လူမဟုတ်ဘူး I feel great when I don't smoke စလိတ်မတောက်တဲ့အခါမှာဆိုရင်နေလို့ကောင်းတယ် I am proud of myself when I don't smoke စလိတ်မတောက်ဘူးဆိုလို့ရှိရင်ရငါဂုဏ်ယူတယ်အားရအဖြစ် negative thought တွေကို positive sense နဲ့ statement တွေဖြစ်အောင်ပြောင်းပေးတယ်။အဝါတရုပ်စာတင်ခဲ့တဲ့နာတရုပ်စာတင်ခဲ့မယ်ဆိုလို့ရှိရင်အခုချိန်ဆိုလို့ရှိရင်ငါဘာဖြစ်နေလောက်ပြီ။ညာဖြစ်နေလောက်ပြီ။အားရအဖြစ်နေတွေးလေးရှိတယ်ဦးစင်းဆိုလို့ရှိရင်ဆိုလို့ဒီခါဆိုဦးစင်းကိုယ်တိုင်လည်း positive sense နဲ့ statement တွေဖြစ်အောင်ပြောင်းပါဦးမယ်။နောက်ထပ်တခြားအကြောင်းအရာတွေကတော့ခုနအရှိမလည်းပြောခဲ့သလိုတတိရှိဖို့ရာအတွက်အဲ့ဒီတတိတွေကိုပြိုးထောင်ဖို့ရာလို့ပဲဆိုတတိတွေကိုပြိုးထောင်ဖို့ရာအတွက်တို့တွေကဘာလုပ်ကြလဲဆိုတော့တရားထိုင်ကြတယ် mindfulness practice တွေအားထုတ်တယ်တတိပဌံကမ္မထံတွေအားထုတ်ကြတယ်တတိပဌံအလုံးလုံးတယ်ဆိုတော့ဘာလဲဆိုတော့တတိတရားတွေကို develop ဖြစ်လာတတိတရားကိုအခြေခံပြီးမှတတိတရားတွေပို့ပို့ပြီး develop ဖြစ်လာအောင်လုပ်တာဒါလိုလုပ်ခြင်းအဖြစ် great negative တွေကိုလည်းကောင်းကောင်းရှင်းရှင်းလင်းလင်းမြင်လာမယ်ရှင်းရှင်းလင်းလင်းသိလာမယ်အဲ့ဒီလိုပဲနောက်ထပ်positive ဖြစ်စီမဲ့အရာတွေကိုလည်းတို့တွေက refrain လုပ်လာနိုင်တယ်ဒါတော့တရားထိုင်တာတို့တတိကိုပြိုးထောင်တဲ့လုပ်ငန်းတွေလုပ်တာအင်တန်ရေးကြီးတယ်ဥပမာ immediate လုပ်လို့ရတဲ့အရာတွေဆိုကိုယ်စိတ်မှာအတွေးတစ်ခုဖြစ်လာတယ်ဆို stop ရက်လိုက်ရက်ပြီးအဲ့အတွေးကိုနောက်ပြန်လဲကြည့်လိုက်အဲ့ဒီအတွေ့အကြုံနောက်ပြန်လဲကြည့်ဆိုစိတ်ထဲမှာပြောရအောင်เนาะခေါင်းလဲပြီးကြည့်စရာမလိုဘူးအတွေ့ကိုလဲကြည့်လိုက်လို့ရှိရင်အနောက်ကိုရေ့ကြည့်လိုက်ရင်ဘာတွေ့လဲဆိုတာသိလိမ့်မယ်ဟုတ်အဲ့ဒီတွေ့တွေရဲလို့မရဘူး rapidly ဖြစ်နေတယ်ဆိုရင်ခဏလေးနေပြီးအသက်ကိုပြင်းပြင်းလေးရှူလိုက်ခဏအောင့်ထားလိုက်ပြင်းဖြည်းဖြည်းချင်းပြန်ထုတ်လိုက်အဲ့လိုမျိုးနှာခေါက်သုံးခေါက်လောက်လှုပ်လိုက်တယ်ဆိုရင်ခေါင်းလည်းကြည်သွားမယ်အတွေးတွေလည်းခဏရပ်သွားမယ်ဒါဆိုရင်ဒီချအတွေးတွေပြန်ဆန်းစစ်လို့ရပြီခုနအရှိတ်ပြောခဲ့တဲ့အစီအစဉ်တွေအတိုင်းပြန်စစ်လို့ရပြီဒီကဲအတွေးတွေကဒါဟုတ်ကောဟုတ်ရဲ့လားငါထင်တယ်လို့ရောမှန်ရောမှန်ရဲ့လားငါရောအကျိုးပေးမလားဟုတ်လို့လားဒါက negative ဖြစ်နေတယ်ဆိုလို့ရှိရင်ဒီ negative ကို positive အနေနဲ့ငါဘယ်လိုပြောင်းလို့ရမလဲသားရဖြင့်တော့စကားနဲ့တာပြောနေတော့တာเนาะအရှိကြီးလို့ထင်တယ်ဒီ process ကတကယ်တမ်းလှုပ်ခြင်းဒီ process လေးတွေကခဏလေးအတွင်းဖြစ်သွားတာအတွေးလေးပေါ်လာတဲ့ဖက်ကနေတည်ပြီးမှဖက်ကနေချက်ချင်း positive ပြောင်းနိုင်သွားတာစိတ်ဆိုတာ immediate မြန်တော့တော့ဆိုအခုလိုမျိုးစကားနဲ့ရှင်းပြနေတော့ကြောင့်မတိလို့ရှိရင်ဆိုအတွေးပေါ်လာတဲ့တခြားကြီးခဏလေးရပ်ပြီးမှအသက်တွေရှူပြီးမှအကြိုက်တွေးပြီးမှပြောင်းလဲယူရမယ်လို့ထင်ကောင်းထင်လိမ့်မယ် negative ကနေ positive ကိုဘယ်လိုပြောင်းရမလဲစဉ်းစားရတော့အလိုဖြစ်လိမ့်မယ်လို့ထင်ကောင်းထင်နိုင်တယ်တကယ်တမ်းတော့ဒီလိုမျိုး practice တွေကလုပ်ပိုင်များလာရင် skillful ဖြစ်သွားပြီးတော့ကျွမ်းကျင်သွားပြီးတော့ဒီ process တွေကမြင်သွားတာပါဥမာဘာသာစကားတင်တယ်လို့ပေါ့တို့တွေကပထမဆိုလို့ရှိရင်အင်္ဂလိပ်လိုပြောမယ်ဆိုဟိုအင်္ဂလိပ်စကားပြောမယ်ဆိုပမာလို့အရင်စဉ်းစားရတယ်ပမာလို့စဉ်းစားပြီးတော့အင်္ဂလိပ်လိုဘာသာပြန်ရတယ်အုံနောက်ထပ်မှာအုံနောက်ထပ်မှာအင်္ဂလိပ်လိုဘာသာပြန်ပြီးတော့အဲ grammar တွေပြန်စီရတယ်တဲ့တဲ့ grammar တွေပြန်စီပြီးပြီဆိုမှပါးစပ်ကနေထုတ်ပြီးပြောရတယ်နောက်ထုတ်ပြောတဲ့ခါမှာဆိုလဲ pronunciation တွေဘာတွေအကုန်လုံးတတိထားရတယ်ဒီ process ကြီးအရှိကြီးကွာဒါပေမဲ့လို့တကယ်တမ်းပြောလိုက်တာခဏလေးပဲအဲကျွမ်းကျင်သွားရဆိုလို့ရှင်အဲ့ဒီလိုမျိုးလှုပ်တဲ့ process ကိုကိုတော့မှတတိမထားမိလိုက်တော့ချက်ချင်းအကုန်လုံးပျောက်သွားဆိုဒီလိုမျိုးပဲအခုလည်းအဲ့ဒီတတိတရားတွေရှိဖို့ရ practice လှုပ်ပါများရင်ကျွမ်းကျင်လာရင်အလွယ်တကူလေးပြောင်းနိုင်သွားမှာဆိုအဲ့တော့အဲ့ဒီလိုကျွမ်းကျင်မှုရအတွက်အတွေးတွေဖြစ်နေတဲ့အချိန်မှာလည်းလက်တွေး utilize လုပ်ရမယ်အသုံးပြုရမယ်အတွေးတွေမဖြစ်ခင်မှာလဲတတိတရားကိုပြိုးထောင်တဲ့ practice တွေ mindfulness practice တွေကိုဟိုနေ့စဉ်ပေါ်ရမှာကျင့်သုံးရမှာဥပမာတနေ့ကိုအနည်းဆုံး15မိနစ်လောက်တရားထိုင်တာတော့နိုင်ဝက်လောက်တရားထိုင်တာတော့ဒီမျိုးလေးတွေလောက်ရမှာမနေ့တစ်ခေါက်ညတစ်ခေါက်တရားထိုင်တာတော့ဒီလိုအလေးကျင့်လေးတွေလောက်ပါများလာပြီကိုယ်အတွေးတွေကိုကြီးပါများလာပြီဆိုရင်တို့ကအတွေးတွေကိုထိနိုင်သွားပြီဒါတော့ meditation က immediate အရေးကြီးပါတယ် and ပြီးတော့ကိုနဲ့သူများပေါ်မှာ negative တွေကိုရှော့ချဖို့ရအတွက်ဆိုနောက်တစ်ခုလုပ်နိုင်တာကယေရှုတရားတွေကိုအောင်းမေးတတ်တဲ့အလေးချက်လေးတွေဥပမာသူများရဲ့ယေရှုတရားတွေကိုအောင်းမေးတာတော့ကိုတိုင်ကကိုအတွက်ဘယ်လိုတွေယေရှုတရားတွေရှိသလဲဆိုတာကိုပြန်ပြီးအောင်းမေးတာတော့ဒီလိုမျိုးယေရှုတင်တဲ့စိတ်ကလေးတွေယေရှုတင်တဲ့အသည့်လေးတွေအလုပ်လေးတွေစကားလေးတွေခဏခဏလှုပ်ခြင်းအပြင်သူတပါမိမိ စာရီတို့ရဲ့ကျေးဇူးတွေကိုအပြင်းအပြင်းအောင်းမိခြင်းအပြင်မကောင်းတွေးတာညော့တော့မဟုတ်လားဒိုရီယာကမဟုတ်လို့ရှိရင်သူများရဲ့ကျေးဇူးကိုမအောင်းမိဘူးဆိုလို့ရှိရင်တောက်လျှောက်မကောင်းပဲတွေးနေမှာအဲ့ဒီမှာသူရဲ့ကျေးဇူးတွေကိုသူကအပြင်းအပြင်းအောင်းမိထားတယ်ဆိုလို့ရှိရင်အဲ့ဒီလူပေါ်မှာမကောင်းတွေးဖို့ရခဲရင်တော့ကုကုကုပေါ်လဲအဲ့လိုပဲအကြောင်းအရာတွေပေါ်မှာလည်းအဲ့လိုပဲဆိုဒီလောကကြီးကအပြန်လန်ကျေးဇူးတရားတွေနဲ့တိဆောက်ထားတယ်ဆိုတာတို့တွေသိနေတာပဲဆိုဒီတော့အဲ့ဒီကျေးဇူးတရားတွေကိုအောင်းမိခြင်းကလည်းအတွေးတွေကို negative အတွေးတွေကို short ချဖို့ရဖြတ်တောက်ဖို့ရအတွက်အသုံးဝင်ပါတယ်အားလုံးနဲ့မှာတော့အရေးကြီးဆုံးက mindfulness ပါ mindful ဖြစ်နေမှာပဲ negative ဖြစ်တာကိုလည်းသိမယ်negative ဖြစ်တာကိုလည်းရည်ရက်တန့်လို့ရမယ်။နောက်မဖြစ်အောင်လည်းတားဆီးလို့ရမှာဖြစ်ပါတယ်။ဒီတော့ mindfulness ကအင်မတန်အရေးကြီးပါတယ်။ Australian psychiatrist တယောက်ရှိတယ်။သူနာမည်က Viktor Frankl ဆိုခေါ်တယ်။ Frankl ပြောမှုတဲ့စကားလေးတစ်ခုရှိတယ်။အဲ့ဒါဘာလဲဆိုတော့ between stimulus and response there is a space. In that space is our power to choose our response. In our response lies our growth and our freedom. အဓိပ္ပာယ်ကဘာလဲဆိုတော့လုံဆော်မှုတွေနဲ့တုံ့ပြန်မှုတွေကြားမှာအကြာအလတ်ကလေးတစ်ခုရှိတယ်တဲ့ပြပနေလုံဆော်လာတဲ့အရာတွေကြောင့်မလို့သူတွေအတွေးတွေဖြစ်တဲ့ဘာတွေဖြစ်တယ်ဆိုတော့တုံ့ပြန်မှုတွေဖြစ်တယ်တကယ်တည်းကတော့အဲ့ဒီလုံဆော်မှုနဲ့သူတွေအတွေးတွေမဖြစ်ခင်ຢာထဲမှာ space လေးတစ်ခုရှိတယ်ဆိုတော့အဲ့ဒီ space ဒီတို့အတွက်ဘယ်လိုတုံ့ပြန်မလဲဆိုတော့ရွေးချယ်စရာအားတစ်ခုပဲသူရဲ့တုံ့ပြန်မှုတွေပြင်လင်တို့ရဲ့ခွင့်ပြုမှုတို့ရဲ့လွတ်မြောက်မှုပဲတဲ့ဆိုတော့အဲ့ဒီ space လေးကအင်မတန်အရေးကြီးတယ်အဲ့ဒီ space လေးကြားထဲမှာပဲတို့တွေကရွေးချယ်ကြရမယ်ဥပမာအကြောင်းအရာတစ်ခုအမြင်နဲ့ကြားတယ်ဆိုပါတော့အနေရတယ်အရာလာဖြစ်တယ်အထီးတွေ့ဖြစ်တယ်အဲ့ဒီဟာတွေတစ်ခု stimulants တစ်ခုဖြစ်ပြီးဆိုရတယ် stimulate လောက်ခံလိုက်ရပြီဆိုရတယ်ဘလို့တုံ့ပြန်မလဲ positively တုံ့ပြန်မလား negatively တုံ့ပြန်မလားဆိုတဲ့ကြားမှာ we have a freedom of choice တော့အဲ့ဒီလိုမျိုးရွေးချယ်ပိုင်ခွင့်ဆိုတာရှိဖို့ရဒိုးတွေကတတိရှိဖို့လို့တတိမရှိရင် i space တွေလည်းမရှိဘူးတတိရှိခြင်းဒီပဲလေ i space တွေကျေလာခြင်းပဲလို့သဘောပေါက်လို့ရအဲ့ဒီအကြအလက်တွေကျေလာလေလေရွေးချယ်ဖို့ရအချိန်တွေများလာလေလေလို့နားလည်လို့ရတယ်လေနော်ဆိုအဲ့တော့သတိတရားတွေအဲ့ဒီ stimulant နဲ့ response ကြားတဲ့က space မှာနေရာယူရမယ်တူပဲဒါမှတို့တွေရဲ့ရွေးချယ်မှုတွေကမန်ကန်မယ်ဒါမှတို့တွေရဲ့တုံ့ပြန်မှုတွေကလည်းမန်ကန်မယ်ဒါဆိုရင်အကျိုးရလက်ကလည်းကောင်းတဲ့အကျိုးရလက်တွေပဲရမယ်ဒီတော့ negative thoughts တွေကိုမဖြစ်ဖို့ရရှော့ချဖို့ရရက်တံဖို့ရတို့ရွေးချယ်ဖို့ရလိုပါတယ်အဲ့ဒါကတော့တတိတရားပါ mindful ပါအားလုံးငြိမ်းချမ်းကြပါစေ